မြန်မာစစ်စွဲရဲ့ဒုတိယအာဏာရှိဆုံးပုဂ္ဂိုလ်ဖြစ်တဲ့ဒုဗိုလ်ချုပ်မူကြီးမောင်အေးဟာရုရှားနိုင်ငံကိုဒီကနေ့ရောက်ရှိလာပါလိမ့်မယ်။တန်တမန်တွေရဲ့ပြောဆိုချက်အရရုရှားနဲ့မြန်မာနိုင်ငံအကြားစီးပွားရေးနဲ့စစ်ရေးကိစ္စတွေဆက်ဆံရေးတွေပို့ပြီးတော့အားကောင်းလာအောင်လုပ်မယ်ခီးစဉ်ဖြစ်တယ်လို့ဆိုပါတယ်။ဒီခီးစဉ်ဟာရုရှားနဲ့မြန်မာနိုင်ငံဆက်ဆံရေးတမိုင်းမှာမြန်မာဘက်ကထိတ်တန့်ကောင်းဆောင်တွေထဲမှာပထမအဦးဆုံးခီးစဉ်ပဲဖြစ်တယ်လို့ရုရှားသတင်းဌာနတွေဘက်ကပြောပါတယ်။ရုရှားနိုင်ငံဟာမြန်မာစစ်တပ်အတွက် MiG MiG-29 တိုက်လေယာဉ်တွေပါဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့လာခဲ့တာကြားပါပြီ။နောက်ပြီးမြန်မာစစ်ဆေးရရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှရည်ယူဖို့တင်သွင်းကြတဲ့နိုင်ငံတွေထဲမှာရုရှားနိုင်ငံကမထောက်ခံပဲစစ်ဆေးရဘက်ကနေရပ်တည်ပေးခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာငြိမ်းချမ်းရေးကိုချိမ့်ချောက်နေတဲ့နိုင်ငံတစ်ခုမဟုတ်ပါဘူးလို့လည်းရုရှားနဲ့တရုတ်နိုင်ငံတွေကနေပြောဆိုနေပါတယ်။